မြန်မာစစ်တပ်ကရတသားစုရကိုဖြုတ်ချပြီးအာဏာသိမ်းခဲ့တာကြောင့်ပြည်သူတွေကစန့်ကျင်လှုပ်ရှားမှုတွေလုပ်နေတာအခုဆိုရင်တလခွဲကျော်ကြာခဲ့ပါပြီ အခုချိန်ကြီးအာဏာသိမ်းမှုစန့်ကျင်လှုပ်ရှားမှုတွေကတော့ဖိနှိပ်မှုတွေကြားထဲမှာပဲပုံစံမျိုးစုံနဲ့ဆက်ဖြစ်နေတယ်လို့ဆိုရမှာပါ
စေအချုပ်ရေးကောင်စီရဲ့လက်နက်ကိုင်အဖွဲ့တွေကနေညာမပြတ်ဖြိုခွင်းနေရာတွေရှိနေပြီးတေဆုံးသူတွေနဲ့ထိခိုက်သူတွေဆက်ပြီးတော့တိုးလာနေပါတယ်။ဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါဂေါ
ောင်းထိမှန်သိဆုံးခဲ့ပါရယ်စီအုပ်ချုပ်ရေးကြေညာထားတဲ့တောင်တကုံမှာတော့အုပ်ချုပ်ရေးကြေညာပြီးတဲ့နောက်မှာပဲမျိုးနယ်တွင်လမ်းတွေကိုကူးတန်းခွင့်မရှိပိတ်ပင်ထားတယ်လို့ပြစ်ခတ်မှုတွေကြောင့်ထိခိုက်မှုတွေဆက်ပြီးတိုးလာနေတယ်လို့ဒေသခံတွေက VOA ကိုပြောပါရယ်အင်တာနက်ကိုလည်းပိတ်ပင်ကန့်သတ်ထားတာကြောင့်တရင်အမောင်ချခံထားရတယ်လို့တနေရာနဲ့တနေရာကိုဆက်သွယ်ဖို့လည်းခက်ခဲလာနေပြီးထိခိုက်သူတွေကိုအလွယ်တကူကူညီပေးနိုင်ဖို့ပို့ပြီးတော့ခက်ခဲတဲ့အခြေအနေနဲ့ကြုံနေရတယ်လို့တောင်တကုံဒေသခံတဦးကပြောပါရယ
်မနေ့ကနေ့ဒီနေ့နဲ့မရောက်မှတော်တော်အခြေအနေဆိုးနေတယ်သူတို့ပြစ်တယ်ပါတောက်ရောက်ပြန်မနေ့ကတယောက်ကတော့ပူကျင်းပြီးနှစ်ယောက်ကရေပေါ်သွားတယ်အဲ့နှစ်ယောက်ကလည်းအခြေအနေမကြည့်ရသေးဘူးဘာလို့ညပိုင်းမှာလည်းထပ်ပြီးတော့ဖြစ်ခံရတာတယောက်ကတော့ဒီွားတယ်ကျန်တဲ့လူတွေကသတင်းစားလာမရသေးဘူးအာဒါပေမဲ့မနက်လေးကတော့တရားဝါထပ်ပြီးသွားတယ်။အမကကြီးစစ်တွေတော့ဝါတယ်။တော်တော်မှကျွန်တော်ရက်ွက်တွေပဲကြောက်ရက်ွက်နဲ့တယောက်ကကိုကိုစင်အောင်ကျွန်တော်ဒီမင်းရမအကြီးအကျယ်ပြီးကိုလို့မရတော့။ဥပမာကျွန်တော်အပြင်ထွက်ဖို့တော်တော်နည်းနည်းခက်တယ်။ဒါပေမဲ့ဖုန်းနဲ့စစ်တာရရှိတယ်။ဆိုင်ကယ်တို့ဘေးတဲ့ဆိုင်ကယ်တို့စီးပြီးစင်ကျွန်တော်တော့စီးပတ်မခွင့်ပြစ်မဲ့လို့တော့ပြောတာပါ
။ဆေးဟုတ်ချုပ်ရေးကြေညာထားတဲ့နေရာတွေမှာလမ်းပေါ်တက်တာနဲ့ပြစ်ခတ်တာတွေလုပ်တယ်လို့လမ်းသွားလမ်းလာပြည်သူတွေကိုစစ်ဆေးဖမ်းဆီးတာပြည်သူတွေဘက်ကလမ်းမပေါ်မှာလုံခြုံရေးအရာကြားထားတဲ့အကာအကွယ်တွေကိုဖယ်ခိုင်းတာလူတွေအပြင်ထွက်ဆန္ဒမပြရဲအောင်ရက်ွက်တွေလမ်းတွေထဲအထိပြစ်ခတ်တာတွေရှိနေတယ်လို့ဒေသခံတွေကပြောပါရယ
်အချားချမကကညာအရောက်တော့မယ်ဆိုရင်ဝိုင်းဝန်းသားကြီးတွေကိုပြောပါမယ်
အခုကြားတဲ့အတန်ကတော့ဆေးဟုတ်ချုပ်ရေးကြေညာထားတဲ့မြောက်ဥက္ကလာမေဒါဝီလမ်းပေါ်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကကြေညာသွားတာဖြစ်ပါတယ်။မြောက်ဥက္ကလာမှာနှီးနှီးညံ့ညံ့ပစ်ခတ်ဖမ်းဆီးမှုတွေရှိနေလို့ပြည်သူတွေမှာကြီးလန့်စာစားနေရတဲ့အခြေအနေဖြစ်တယ်လို့အဲ့ဒီနေရာကလူမှုကယ်ဆယ်ရေးလုံခြုံရေးတူတူကပြည်ွေးကိုပြောပါတယ်။
ဟိုမြောက်ဝမြို့နယ်ဟိုမေယာဝီလမ်းတော်ကဖုန်းပါလက်ဖေးတန်းနေသူ15ယောက်ခေါ်ပါတယ်အခုလေနော်ဒီကလေးတွေလက်ဖေးလေထိုင်နေတာဒီနေကင်းတွေလက်ဖေးလေထိုင်နေတာအဲ့ဒါကိုခေါ်ပါတယ်အခုလောလောဆယ်ပါတော့သူတို့လိုက်လျှောက်နေတယ်သူတို့ရက်ွက်ထဲမှာလူတွေကတော့လမ်းတွေကနေ6ယောက်ကြည့်နေရအပြင်လက်ပြဖို့မထွက်ရဘူးသူကဘယ်လိုခေါ်ပလဲပြောတာပြောလို့မရတဲ့လူတွေလေးဒုက္ခရတာပါခလာပြတာနေရရှိတယ်မြောက်ဝရက်ွက်ကျတော့သူတို့ရတော့ပတ်တော့အတကူပတ်ကြညနေစောင်းတော့သူတို့ဆွဲတယ်ဆွဲပြီးပြီဘာလို့ဆိုလမ်းဘေးလမ်းနေရှင်းခိုင်းတယ်တချို့ညဘကြီးအဲဆန်းခေါ်တယ်ပေါ့ပြီးတော့အဲလမ်းနေသူပိတ်ထားတယ်ရှင်းခိုင်းရင်ရှင်းခိုင်းပြီးတော့ပြန်ထွက်တယ်သူတို့လည်းသူညကြီးကျွန်တော်ဒီတည်းဖြစ်နေရတာဟုတ်အဲ့တော့ကျွန်တော်တို့ကအများကြီးသတိထားနေရတာဟုတ်က
လမ်းမပေါ်ကအတားအဆီးတွေကိုစီယုချိုရီကောင်စီတပ်ဖွဲ့ကလိုက်လံဖယ်ရှားတာမိချိုပျက်စီးတာတွေလုံနေပေမဲ့ရန်ကုန်မြို့နေရာအတော်များများမှာပြည်သူတွေဘက်ကလည်းခိုင်ခန့်တဲ့အတားအဆီးတွေကိုပြန်ပြီးတိစောက်နေကြပါတယ်နေစဉ်ရက်ဆက်ဖြိုခွင်းခံရတဲ့တင်ငန်းကျွန်း၊လှိုင်း၊စမ်းကြောင်း၊ကြည်မြင့်တိုင်း၊ကြာမွေ၊ကြောင်မြောင်းနဲ့မရန်ကုန်မြို့နယ်တွေကတပိတ်စစ်ကြောင်းတွေဒီကနေ့လဲဆီယနာပိုင်းတွေနဲ့ထိတ်တရင်ဆိုင်တာတွေဖြစ်ခဲ့ပြီးဖြိုခွင်းခံခဲ့ရပြီးတော့ဖမ်းဆီးခံရတာတွေလည်းရှိပါတယ်။ပြစ်ခတ်မှုတွေနဲ့ပတ်သက်လို့တိတ်ဆုံးဒဏ်ရာရသူတွေရှိတယ်လို့သိရပေမဲ့အရေးအထွက်ကတော့အတည်ပြုဖို့ခံနေပါတယ်။ဒါ့အပြင်မင်းညားကမင်္ဂလာတောင်ညွတ်မှာရှိတဲ့ NLD လွှတ်တော်အမတ်ဒေါ်ဖျူသိန်းရဲ့ရုံးခန်းကိုဝင်ရောက်ဆင်းနေတာဖျက်ဆီးတာတွေလည်းရှိခဲ့ပါတယ်။နေရတော်များများမှာညဘက်ဆိုရင်အတန်ပုံးပြစ်6လက်နာတွေတပိတ်စင်ကြောင်းဥဆောင်သူတွေလို့ထင်ရတဲ့သူတွေကိုလိုက်လံရှာဖွေပြီးအစမ်းဖက်ဖမ်းဆီးတာတွေရှိနေတာမို့ရန်ကုန်မြို့ဟာစစ်မြေပြင်တစ်ခုလိုဖြစ်နေတယ်လို့မြို့ကန်တွေကပြောပါရယ်လက်နက်ကင်တပ်ဖွဲ့တွေဘက်ကဖြိုခွဲမှုတွေကိုအချိန်မြင့်လှုပ်ဆောင်လာနေပေမဲ့ပြည်သူတွေဘက်ကလည်းအာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုဆက်လက်လှုပ်ဆောင်နေကြဆဲဖြစ်ပါရယ်ရှင်